ချွန်းပြည်နယ်မြောက်ပိုင်းမှာကချင်လူအပိစရာမနှစ်ဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအမှုမှန်မပေါ်သေးခင်မှာတက်မတော်အပေါ်ဆွဆွဲပြောဆိုတာတွေရှိနေပြီးအမှုမှန်ပေါ်တဲ့အခါမှာစစ်တပ်ကကျူးလွန်တာမဟုတ်ဘူးဆိုရင်ဥပဒေအရရေးယူမယ်ဆိုတဲ့သတိပေးချက်တွေကိုအစိုးရထုတ်သတင်းစာတွေမှာဖော်ပြတာဖတ်လိုက်ရတယ်လို့သောတာရှင်တွေလည်းသတိထားကြမိမယ်ထင်ပါတယ်နော်။ဘာကြောင့်ကချင်လူအပိစရာမနှစ်ဦးနဲ့ပတ်သက်တဲ့သတင်းကိုမှတက်မတော်ကိုဆွဆွဲပြောဆိုရင်အရေးယူမယ်ဆိုပြီးသတိပေးတာလဲဆိုတဲ့မေးခွန်းတွေထွက်လာတယ်လို့ဒါဟာစစ်တပ်ရဲ့ချင်းချောက်မှုဖြစ်တယ်ဆိုပြီးတော့လည်းပြောဆိုလာပါတယ်။တကယ်တမ်းပြောရမယ်ဆိုရင်တော့အလို့သတင်းတော့ကိုပါကြီးအသက်ခံရတဲ့ကိစ္စလက်ပရောင်းတော်ပြည်ပခါမှာတည်ဆုံးခဲ့ရတဲ့ဒေါခွင်ဝင်းပြတနာအပြင်လူ23ဦးထိတည်ဆုံးခဲ့ရတဲ့ကချင်ပိုတင်နန်းချောင်းကိုလက်နက်ကြီးနဲ့ပစ်တဲ့ကိစ္စတွေကိုအစိုးရကအခုအချိန်ထိမဖြေရှင်းပေးသလိုတိတိကျကျဖာအဖြစ်တစ်ခုမှလည်းမထွက်လာသေးပါဘူး။အသက်ခံလိုက်ရတဲ့ကချင်ဆီယာမလေးနှစ်ဦးနဲ့ပတ်သက်ပြီးတော့တက်မတော်အပေါ်ဆွဆွဲပြောဆိုတာတွေမလုပ်ဖို့တတိပေးချက်ထွက်လာတဲ့နဲ့ပတ်သက်လို့အလို့တဲ့နေတော့ကိုပါကြီးရဲ့ဇနီးဖြစ်တဲ့မတ္တနာရဲ့အမြင်ကိုအရင်နာဆင်ပါအောင်ရှင်
။အဲ့လိုပြောချင်းဆိုကျမကလည်းစစ်တပ်ကိုတရားစွဲစရာကြီးအများကြီးရှိရပါတော့။သူတို့နင့်နာလို့တရားစွဲမယ်ဆိုကျမတို့ကတော့ပို့ပြီးတရားစွဲလို့ရသေးတယ်။ဟိုကိုပါကြီးကိုရေးရေးဆက်ဆက်တတ်တယ်ဆိုတာအပြင်နောက်ပိုင်းမှာကျမတို့မိသားစုကိုကွက်ကွာနေတဲ့မိသားစုကျမဟာဇနီးဟောင်းဖြစ်ပါတယ်ဆိုတာမျိုးကိုပါကြီးရဲ့ဓာတ်ပုံမဟုတ်ဘဲနဲ့တခြားလူရဲ့ဓာတ်ပုံနဲ့ကိုပါကြီးဟာကေကေဟိုအဖွဲ့ဝင်တယောက်ဖြစ်ပါတယ်ဆိုတာမျိုးဒါမျိုးဆိုကျွန်တော်တို့ဘက်ကတရားစွဲမယ်ဆိုဟိုတန်းစီကြီးကြောဆရာကြီးအားရှိရပါတော့เนาะ
အထူးသဖြင့်ကတော့မြန်မာနိုင်ငံထဲမှာစစ်တပ်နဲ့ပတ်သက်လာတဲ့အမှုအခင်းအကြောင်းအရာတွေကိုအောင်အောင်မြင်မြင်စစ်ဆေးဖော်ထုတ်နိုင်ဖို့အရေးယူနိုင်ဖို့ဆိုတာကခက်ခဲလွန်းတယ်လို့လည်းမတ်တနာကဆိုပါတယ်
ကိုပါကြီးအမှုဖြစ်စဉ်ကိုပဲကြည့်လိုက်ရင်တက်မတော်ကထုတ်ပြန်ညင်ညာချက်တွေနောက်ဆုံးစစ်ဆေးကော်မရှင်ကထုတ်ပြန်ညင်ညာချက်တွေတလောဲစီဖြစ်နေတယ်ဒါပေမဲ့ဘယ်သူမှတောင်းအောင်ခံမှုတောင်းအောင်ယူမှုမလုပ်ပေးဘူးသဘောပြောရမယ်ဆိုတော့အတော်ပြစ်ဆက်လက်ခံနိုင်တယ်လူတယောက်ကိုရဲဆက်ဆက်ဥပဒေမဲ့တတ်လိုက်ပြီးတော့တော်တော်ပြစ်ဆက်လက်ခံနိုင်တာတွေ့ရတယ်အဲ့ဒီအတွက်ကြောင့်ကျမတို့အရေးစကားနဲ့ပြငါတို့လုပ်ချင်တာလုပ်မှာဘယ်သူမှဂရုမစိုက်ဘူးဆိုတဲ့ပုံစံမျိုးပေါက်နေအဲ့ဒီအတွက်ကျမဘက်ကယုံကြည်ရဖို့ကျမဘက်ကအောင်မြင်နိုင်ဖို့လမ်းတော့အမတန်အားနည်းတယ်ကျမတလောက်ကြိုးစားတယ်ကျမလုပ်နေတယ်ကျမအောင်မြင်မှုမရဘူးလေကျမဘက်မှာအမှန်တရားတစ်ခုအတွက်တော့ကျမဆက်ကြိုးစားသွားမှာမလို့မိသားစုမှာကျမအတွက်ကအရွယ်ရောက်ပြီးသားမိန်းမတယောက်ပြီးခံနိုင်ရရှိမိမယ်ကျမသမီးအတွက်တော့ကြီးလေးတဲ့ဆုံးရှုံးမှုတစ်ခုပဲနောက်ပြီးတော့ကျမမျိုးသားကအခုနေရာကသူမြင်နိုင်မယ်ဆိုလို့ရှိရင်ဒီမှုကကျမလုံးဝချက်ပြလိုက်အောင်ပြေးလွှားလှုပ်ရှားရုန်းကန်နေရတာသူမြင်နိုင်လိမ့်မယ်ကျမသူ့ကိုတောင်းပန်ချင်တယ်ကျမယနေ့ထိ3-5ရှိပြီကျမအောင်မြင်မှုရအောင်မကြိုးစားနိုင်ပေးနိုင်ဘူးဒီမှုကိုအမှုတကယ်ကျူးလွန်တဲ့သူတွေအပြစ်ရအောင်ကျမမလုပ်ပေးနိုင်ဘူးအခုချိန်မှာကျမပြောရင်ကျမယောက်ျားကိုကျမအားနာတယ်ကျမမျက်နှာပူ
တယ်ဒါကတော့စစ်တပ်ကပြစ်တက်လိုက်တဲ့အတွက်တိတ်ဆုံးခဲ့ရတဲ့အလို့တဲ့တင်တော့ကိုပါကြီးရဲ့ဇနီးမတ်တနာပြောပြခဲ့တာပါရှင်နောက်ထပ်ပြဿနာတစ်ခုကတော့မပြေလည်သေးတဲ့လက်ပရောင်းတောင်းအရေးဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကလိတ်ခွန်တောင်အနီးကရော်ကြီးမြူထားတဲ့လေယာဉ်မြေတွေမှာတရုတ်ဝန်ပေါင်းကုမ္ပဏီကခြံစည်းရိုးခတ်လိုက်စဉ်ရွာသားတွေကတားမြစ်ရမှာနှစ်ဖက်အကြားပရိပခါတွေဖြစ်ပွားခဲ့ပြီးတော့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေကပစ်ခတ်တာကြောင့်မိုးချိုးပြင်အလဲရွာသူဒေါခင်ဝင်းတနတ်ထိမှန်းပြီးတော့တိုက်ဆုံခဲ့ရပါတယ်ဒေါခင်ဝင်းရဲ့မိသားစုဝင်တွေကဆလင်းကြီးမြို့မှာရဲစခန်းမှာလူတက်မှုနဲ့တွားရောက်ပြီးတော့အမှုကိုဖွင့်ပေမဲ့ရဲစခန်းကယာယီရဲဆိုင်ထားပြီးတော့လေခုအချိန်တည်းအမှုနဲ့ပတ်သက်လို့ဘာမှမသိရသေးတာမို့နားလည်တဲ့သူတွေရှိရင်ကူညီပေးကြဖို့ဆိုပြီးဆိုလာသူကတော့ဒေါခင်ဝင်းရဲ့တမီးမဝင်းခိုင်ပါရှင်
။ကျမကတော့ကျမမိသားတွေခံပေါ်အောင်လုပ်ချင်ပါတယ်ရှင်ကျမခံစားချက်ထား။ခက်ခဲတဲ့ပလင်းကြီးနဲ့ရှင်းမိတရားရုံးကလည်းဒီအမှုကိုရှင်းရှင်းမပေးနိုင်ကြတော့ရပ်ဆိုင်ထားရတယ်ရှင်။ဘာမှဟိုလာပြီးတော့လည်းဆွေးနွေးမှုလည်းမရှိပါဘူးရှင်။ကျမတို့မှမိသားဆိုလို့အမေတယောက်ပဲရှိပါတယ်ရှင်။အမေရှိရင်တော့ပိုးစင်ကြတာအဲ့အမေရှိရင်ကျမတို့ကဘူးမလို့ရှိရင်ကုနီတောင်းကြမှာလို့ရှိရင်ကျမတို့ကတော့နားမလဲပါဘူးရှင်
။ဒါကတော့လက်ဘရောင်းတောင်အရေးမှာတနတ်ထိမှန်ပြီးတည်ဆုံးခဲ့ရတဲ့ဒေါခင်ဝင်းရဲ့သမီးမဝင်းခိုင်ပြောပြသွားတာပါရှင်။အခုနောက်ဆုံးရှမ်းပြည်နယ်မြောက်ပိုင်းကောက်ခါကျွရမှာကချင်နှစ်ချင်းခရက်နယ်အဖွဲ့ချုပ်ကကျောင်းဆရာမနှစ်ဦးအသက်ခံခဲ့ရပါတယ်။သူတို့နှစ်ဦးကိုအာရမပြုကျင့်ပြီးတဲ့နောက်တတ်ခဲ့တယ်ဆိုပြီးပြောနေကြသလိုဒီအမှုကိုစစ်တပ်ကကျူးလွန်တာတမမဟုတ်ရင်လည်းအရက်သားကကျူးလွန်နေဆိုတဲ့သတင်းတွေလည်းမျိုးစုံထွက်နေပါတယ်။သူမဖြစ်သူမရန်လူလာရဲ့တရင်ကိုကြားကြချင်းစိတ်ဆိုးဝမ်းနေပြီးတော့ပူဆွေးတော့ကရောက်ခဲ့ရပြီမဲ့နောက်ပိုင်းမှာတော့တရားသဘောနဲ့ဖြည့်သိမ်းခဲ့တယ်လို့ကုငွေဆိုပြီးတော့စစ်တပ်ကပေးလာတဲ့ပတ်စံကိုလည်းလက်မခံခဲ့တဲ့အကြောင်းအသက်ခံလိုက်ရတဲ့ဆီယာမာလေးမရန်လူလာရဲ့ဦးလေးမရန်တန်ကွန်းကလည်းကျမကိုအခုလိုပြောပြထားပါတယ်ရှင
်။ဟန်ဇ ဆန်းရတော့များကြီးပဲကိုတူမတယောက်အဲ့လိုတက်ခံရတဲ့အတွက်ကြောင့်ပထမဆဆချင်းတော့စောင့်တီးရမရဖြစ်တာပေါ့နော်တော့ပထမတော့ဒေါသလေးထွက်မိတာပေါ့နော်ဒါပေမဲ့လည်းတင်းတော်ရဲ့ဆရာတွေရဲ့ဆရာမတွေရဲ့ဖြောင်းဖြောင်းနဲ့နှစ်သိမ့်အားပေးမှုအတွက်ကြောင့်နောက်ပိုင်းကျတော့အဲကျွန်တော်တို့တမီးလေးဘုရားအမှုတော်ထဲမှာအသက်ဆွန့်ပြီးမှဆက်ကပ်သွားတယ်လို့အဲ့လိုပြန်ပြီးမှနှစ်သိမ့်ယူရတာပေါ့နော်သူတို့ကဟိုရပေါ့ဆွန့်အကူပေးချင်တာပေါ့နော်အဲ့လိုပွဲတစ်ခုခုမှလက်ဖွဲ့ပေးတယ်လို့ပေါ့ကွာအဲ့လိုပေးမယ်လို့ပြောတယ်အဲအဲ့ဒါကျွန်တော်တို့လည်းဟိုမှာတို့နဲ့တော့ဟိုရမဟုတ်ဘူးလို့ဟိုမှာလက်ဖွဲ့လက်ခံနဲ့နေအောင်ရှိတယ်လို့အဲ့လိုပဲပြောပြလိုက်ကျွန်တော်တို့လည်းအမှုမှန်ပေါ်ဖို့အတွက်ဝိုင်းကူညီပေးကြပါအဲ့လိုပဲပြောလိုက်တယ်ခြေကွဲမှုကတော့ကျွန်တော်တို့ရဲ့သမီးကအတက်အရွယ်ကအခုမှအဲ့ဘောအပြုပုံဝင်ဆဆိုတော့အဲကျွန်တော်တို့ခြေခွဲတာတော့အရန်ခြေခွဲအရန်ဝန်းနေတာပေါ့နော်။အဲ့ဘောအားလုံးကအခုကြားတဲ့လူအားလုံးကလည်းအမှုမှန်ပေါ်ပေါက်ဖို့အတွက်ဝယ်တတ်နိုင်တဲ့ဖက်ကနေဝိုင်းဝန်းကူညီပေးကြပါလို့ပဲပြောချင်ပါတယ
်။ဒါကတော့အသက်ခံလိုက်ရတဲ့ကချင်ဆီယာမလေးမရန်လူလာရဲ့ဦးလေးမရန်တန်ကွန်ပြောပြခဲ့တာပါ။လိုအပ်ပြီးကချင်ဆီယာမလေးနှစ်ဦးရဲ့အမှုမှန်ပေါ်ပေါက်ရေးကိုတက်မတော်ကိုရင်ကလည်းပူပေါင်းဆောင်ရွက်နေတယ်ဆိုပြီးတော့ပြောထားပါတယ်။ဒါပေမဲ့တရားဥပဒေစိုးမိုးမှုပျက်စီးယိုယွင်းနေတယ်လို့ထောက်ပြနေတဲ့မြန်မာနိုင်ငံထဲမှာစစ်တပ်ကကျူးလွန်တဲ့အမှုတွေလူအခွင့်အရေးချိုးဖောက်မှုတွေကိုမှန်မှန်ကန်ကန်ဖော်ထုတ်နိုင်မှာမလားဆိုတဲ့မေးခွန်းတွေရှိနေတဲ့ဆရာကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်။ကျမရဲ့အမျိုးသမီးပတ်စင်ကဏ္ဍကိုအားပေးတဲ့ပရိသတ်တွေရဲ့စာရီအတွက်လည်းကျေးဇူးတင်ပါတယ်နော်။ကျမတို့နောက်တစ်ပတ်မှာပြန်ဆုံရအောင်ပါရှင်။တောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။